ဘာမှာလူသုံးတော်တော်များတဲ့ Google ကတော့ဒါရိုက်ခါပြီးကိုသားညို့ဦးရေ EU ရဲ့ data လုံခြုံရေးဥပဒေတွေကိုချိုးဖောက်လို့တဲ့ပြင်သစ်နိုင်ငံရဲ့ data အချက်အလက်ကာကွယ်ရေးအဖွဲ့ CNIL ကယူရိုတန်50တန်တက်လိုက်တာဒေါ်လာနဲ့ဆိုရင်တော့ဒေါ်လာ58တန်လောက်ပေါ့
EU နိုင်ငံဒီမှာလိုက်နာရမယ့်ထူးထူး data လုံခြုံရေးဆိုင်ရာဥပဒေ GDPR ကို2018မီလာကမှပြောင်းလဲထားတာအခုဒီတက်လိုက်တဲ့ဒံငွေက Google လိုမျိုးနည်းပညာကုမ္ပဏီကြီးတစ်ခုပေါ်ချခဲ့တဲ့ဒံငွေတဲမှာတော့အများဆုံးပဲမဆိုမှာပေါ့
ယူရိုတန်50ဆိုတာများပေမဲ့လည်း GDPR ဥပဒေအရဒံတက်နိုင်တဲ့အများဆုံးဒံငွေသာချမယ်ဆိုရင်တော့ဒီတဲ့တောင်မှများအောင်ပဲအမြင့်ဆုံးပြဋ္ဌာန်းဆိုရင်ဒီတစ်ကမ္ဘာလုံးဝင်ငွေရဲ့400ခိုင်နှုန်းကိုပေးရမှာဆိုတော့ Google ဆိုလို့ရှိရင်တော့4ဘီလီယံကျော်ပေးနေရမှာ Google နည်းပညာကုမ္ပဏီကြီးရဲ့ဝန်ဆောင်မှုတွေကိုရယူသုံးစွဲတဲ့သူတွေကိုသူတို့ကြိုက်တတ်မဲ့ကြော်ညာတွေပြနိုင်ခွင့်ရှိမရှိဆိုတာရှင်းရှင်းလင်းလင်းခွင့်မတောင်းလို့ထိုင်ရိုက်လိုက်တာပဲ
အချက်လက်တွေရှာဖွေပြီးတဲ့ Google website လမ်းညွှန်ပြီးတဲ့ Google map နဲ့ကိုပိုင်ဗီဒီယိုတွေမျှဝေပေးနိုင်တဲ့ YouTube တို့သုံးနေကြသူတွေရဲ့အချက်လက်တွေကိုဘလို့ရယူရဲဆိုတာ Google ကရှင်းရှင်းလင်းလင်းလွယ်လွယ်ကူကူအသိမပေးတဲ့အပြင်သူတို့ရဲ့အချက်လက်တွေကိုတခြားကြော်ညာတဲ့လုပ်ငန်းတွေကိုပေးခွင့်ပြုမပြုဆိုတာကိုလည်းအသေးချာသဘောထားမတောင်းလို့ဆိုပြီးတော့ဒဏ်တက်လိုက်တာဗျ
ကိုကအချက်လက်ရှာလို့ရတဲ့နေရာမှာတခုခုရှာထားရဆိုလို့ရှိရင်အဲ့ဒီအချက်လက်တွေကိုမှတ်ထားပြီးတော့မှဒီကြော်ညာလုပ်ငန်းတွေကိုရောင်းစတာက Google ကုမ္ပဏီတခုတည်းမှမဟုတ်ဘူး Facebook လိုမျိုးလူမှုကွန်ရက်ကုမ္ပဏီကြီးတွေလည်းလုပ်လို့ရှိတယ်အဲ့ဒါကြောင့်မလို့ဒီ online ပေါ်မှာတခြားကိုသွားကြည့်တဲ့ internet ဆာမျက်နှာတွေမှာလည်းကိုအရင်တော့ရှာထားတဲ့ပစ္စည်းကြော်ညာမျိုးတွေပေါ်ပေါ်လာတာသတိထားမိတယ်မလားအဲ့ဒါမျိုးကို့အတွက်တီးသန့်ရည်ရွယ်တဲ့ကြော်ညာမျိုးတွေမရအောင်လို့ကို့ရဲ့အချက်အလက်တွေကိုအသုံးချခွင့်ပေးမှလားဆိုတာကိုယ်တိုင်ရွေးချယ်ခွင့်ရှိရမယ်။အခုတော့အဲ့လိုမဟုတ်ဘူး။ဒီပြင်သစ် data ကာကွယ်ရေး CNIL ရဲ့အပြောအရဆိုရင်တော့သုံးတဲ့သူတွေနားလည်သဘောပေါက်နိုင်လောက်အောင်လို့ရှင်းပြမထားဘူးတဲ့။ဒီသက်ဆိုင်တဲ့ရှင်းပြချက်နေရာရောက်ဖို့ကလည်းအစ်စ်90 60လောက်သွားမှရောက်တယ်လို့ပြင်သစ်စီကံထိန်းသိမ်းသူတွေကပြောတယ်လေ
။ကို့ရဲ့ချက်လက်ကာကွယ်ရေးအဖွဲ့နှစ်ခုက2018မေလမှာ Google ကိုတရားစွဲခဲ့တာဗျ။EU က data လုံခြုံရေးဆိုင်ရာ GDPR ဥပဒေအသက်ဝင်တဲ့နေ့မှာပဲတရားစွဲလိုက်တာတဲ့
အခုတော့ပြင်သစ် data လုံခြုံရေးတာဝန်ရှိတဲ့ဌာနကတန်းနဲ့ချီဒဏ်တက်လိုက်တော့ Google လိုမျိုးလူအများသုံးတဲ့နည်းပညာလုပ်ငန်းတွေအနေနဲ့သုံးဆွဲသူတွေရဲ့အချက်အလက်တွေကိုဝင်ငွေအကျိုးအမြတ်တွေအသုံးချနေကြတဲ့ပုံစံအပြောင်းလဲတွေဖြစ်လာလိမ့်မယ်လို့ပြင်သစ်ရှေ့နေ Rafael Dana ပြောတာကို New York Times သတင်းထဲမှာရေးထားပါတယ
်ပြင်သစ်ချက်လက်လုံခြုံရေးဆိုင်ရာတာဝန်ရှိသူတွေကယူရိုတန်း50ဒဏ်တက်လိုက်တဲ့ကိစ္စကို Google ကုမ္ပဏီကတော့ဘလို့တုံ့ပြန်မယ်ဆိုတာစဉ်းစားနေတယ်လို့ချက်ချင်းဆိုလိုပဲကြေညာချက်ထုတ်ပြန်တယ်ဗျပွင့်လင်းမြေသားမှုတွေ30သူတွေထိ ंछ ုံနိုင်ခွင့်ကိုအလေးနဲ့ထားပါတယ်လို့ Google ပြောခွင့်ရသူကပြောတယ်မဆွေမြမွေ
EU ရဲ့ GDPR ဥပဒေအရဒဏ်တက်ခံရတာ Google ကတော့ပထမဆုံးမဟုတ်ဘူး Google ကုမ္ပဏီဖြစ်နေတာရဲ့ဒဏ်ကြီးကအများဆုံးဖြစ်နေတာရဲ့ကြောင့်သတင်းတွေမှာဟိုးလေးတကြကြဖြစ်နေတာပါ2018ဒီဇင်ဘာလတုန်းကပဲဒီပေါ်တူဂီနိုင်ငံကဆေးရုံတစ်ခုရဲ့ဝန်ထမ်းတွေကအကောင့်တွေလုတ်ပြီးတော့မှလူနာရီရဲ့အမှတ်တမ်းတွေကိုရယူမှုနဲ့ယူရို၄သိန်းဒဏ်တက်ခံရသေးတယ်။တခါဂျာမနီကလူမှုကွန်ရက်ကုမ္ပဏီတစ်ခုဆိုလို့ရှိရင်လဲတုံးတဲ့သူတွေရဲ့ password တွေကို encode လုတ်ပြီးတော့မသိမ်းထားတဲ့အတွက်ကြောင့်မလို့ယူရို2000ဒဏ်ရိုက်ခံခဲ့ရတယ်။ password ခိုးယူခြင်းတဲ့သူတွေလွယ်လွယ်ကူကူခိုးယူနိုင်လို့တဲ့။နောက်တစ်ခါဒီ Austria ကုမ္ပဏီတစ်ခုဆိုလို့ရှိရင်လဲအများပြည်သူနဲ့ဆိုင်တဲ့နေရာတွေမှာလုံခြုံရေးကင်မရာတပ်ထားလို့ဆိုပြီးတော့မှယူရို4800ဒဏ်ကြေးချခံရတယ်ကိုသားညုံရ
။သုံးဆွဲသူတွေဘယ်နေရာဘယ်ဒီတော့မှရှိလဲဆိုတာကို Google ကလှည့်ဖျားပြီးတော့ခြေအားခံတယ်လို့ဥရောပ9နိုင်ငံမှာရှိတဲ့စားသုံးသူများအသင်းကနေပြီးတော့ GDPR ဥပဒေနဲ့ Google ကိုတီးခြားဆွဲထားတဲ့အမှုကလည်းရှိသေးတယ်။ Facebook ကုမ္ပဏီကိုလည်းအချက်လက်လုံခြုံရေးဆိုင်ရာစည်းကမ်းတွေချိုးဖောက်မှုနဲ့ဥရောပအချက်လက်အကာအကွယ်ပေးရေးအာဏာပိုင်အဖွဲ့တော်များများကစုံစမ်းနေကြတယ်။အီတလီနိုင်ငံမှာကတော့ဒီ data အချက်လက်တွေကိုမမှန်မကန်ရယူအသုံးချမှုနဲ့Facebook ကို Euro 10 2018 ဒီဇင်ဘာလကပဲဒဏ်ရိုက်ခဲ့သေးတယ်
။ပြောရမယ်ဆိုရင်တော့ဒီ online သုံးသူတွေရဲ့လုံခြုံရေးကိုအကာအကွယ်ပေးနိုင်အောင်လို့စ조사တဲ့နေရာမှာ EU ကတော်တော်လေးတင်းတင်းကြပ်ကြပ်လုပ်နေတယ်လို့ New York Times သတင်းစာဆောင်းပါးတစ်ခုမှာသုံးသပ်ထားပါတယ်။အချက်အလက်လုံခြုံရေးဥပဒေတွေကျင့်သုံးတာအပြင်ဒီဥရောပတာဝန်ရှိသူတွေဟာ Google လိုမျိုးနည်းပညာလုပ်ငန်းကြီးတွေအပေါ်ကြက်ကြက်မမတ်အရေးယူဆောင်ရွက်တဲ့နည်းပညာတွေအပေါ်အကောက်ခွန် policy တွေကိုတင်းတင်းကြပ်ကြပ်ချမှတ်တယ်လို့အဲဒီဆောင်းပါးထဲမှာရေးထားတယ်ရှင့်
။ EU ရဲ့ GDPR ဥပဒေမှာအဓိကပြောထားတာကနည်းပညာလုပ်ငန်းကြီးတွေအနေနဲ့သုံးဆွယ်သူတွေရဲ့အချက်အလက်တွေကိုဘယ်လိုရယူသလဲအသုံးချသလဲဆိုတာကိုရှင်းရှင်းလင်းလင်းအသိပေးထားရမယ်တဲ့။နောက်အမေရိကန်နည်းပညာလုပ်ငန်းကြီးတွေဟာသူတို့ရဲ့ဝန်ဆောင်မှုတွေကိုရယူနိုင်ဖို့သူတို့စည်းကမ်းတွေကိုသဘောတူပါတယ်လို့ရွေးချယ်ရတဲ့နေရာတွေမှာဆိုလဲဘယ်သူမှလည်းမဖတ်နားမလည်နိုင်တဲ့သူတို့ရဲ့မူတွေကိုစုပြုံထည့်ထားတယ်လို့ Australian လူမျိုးရှင်းနေတယောက်ကထောက်ပြထားပါသေးတယ်။
အခုတော့ဒီ Google လိုမျိုးထိတ်တန့်နည်းပညာကုမ္ပဏီကြီးတစ်ခုကို EU ဥပဒေနဲ့ယူရိုတန်50တန်ငွေချလိုက်တာကြောင့်နည်းပညာကုမ္ပဏီတွေအနေနဲ့အကျိုးအမြတ်ရဖို့အချက်လက်တွေကိုလွယ်လွယ်ကူကူရယူအသုံးချနေတဲ့အချက်ကိုပြန်ပြီးတော့စဉ်းစားဖို့လိုနေပြီလို့သတိပေးလိုက်ရရောက်မယ်ထင်ပါတယ်ရှင်။